ထူးဖိနှိပ်တဲ့စစ်ဆေးအအောင်မှာနှစ်90နီးပါးကျရောက်ခဲ့ပြီးဖြစ်တဲ့မြန်မာပြည်မှာလူမှုရေးဖွဲ့စည်းတွေတစ်ခုပြီးတစ်ခုပြိုလဲပျက်စီးတာတွေတရားလွတ်လပ်ဖမ်းဆီးအကျဉ်းချနေတာတွေနှိပ်စက်ညှဉ်းပန်းနေတာတွေတိုင်းရင်းသားတွေပေါ်ထိုးစစ်ဆင်နေတာတွေအများကြီးရှိနေတဲ့အကြောင်းမကြခင်ကမတရားဖမ်းဆီးအကျဉ်းချထားရကနေဘောင်ဆန်းစုကြည်ပြန်လွတ်မြောက်လာတာဟာဝမ်းမြောက်စရာအခြေအနေကောင်းတရားဖြစ်ရုံမကဒီအခြေအနေကနေမျိုးသားပြန်လည်သင်းမြန်ရေးနဲ့အနာဂတ်ဒီမိုကရေစီထူထောင်ရေးအုပ်မြင့်ချဖို့အချိန်ကောင်းလည်းဖြစ်တဲ့အကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မှာထုတ်ဝေတဲ့ The Nation သတင်းစာမှာဒေါက်တာအမတီယဆန်ကရေးသားထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာစစ်ဆေးကသူတို့အလို့ကြစစ်ဗိုလ်ချုပ်လူရက်တွေတစ္ဆာကန်လူယုံတွေအာနာမြဲဖို့မျိုးသားတဲ့နည်းနဲ့ရွေးကောက်ပွဲတည်းကျင်းပပြီးစီခဲ့ကြောင်းဒီအချိန်မှာပြင်ပကဘာကဘာတွေလှုပ်ဆောင်ပေးနိုင်တော့မလဲလို့မေးရင်လှုပ်ပေးနိုင်တာတွေအများကြီးရှိတယ်လို့ဖြေနိုင်ကြောင်းအစချီပြီးတော့မြန်မာနိုင်ငံအတွက်လှုပ်ဆောင်နိုင်မဲ့အချက်၁၀ချက်ကိုအချင်းချင်းရေးသားထားတာတွေ့ရပါတယ်။နံပါတ်၁ချက်ကလေးလာသူများကမြန်မာနိုင်ငံကလူခွင့်ချိုးဖောက်တာတွေကိုနိုင်ငံတကာနဲ့ကုလသမဂ္ဂဦးဆောင်ပြီးစုံစမ်းကော်မရှင်ဖွဲ့ဖို့တောင်းဆိုနေတာရှိပါတယ်။ဒီကိစ္စဟာမယိုးသားတဲ့ရွက်ောက်ပွဲအလွန်ကာလမှာအတော်အလားအလာကောင်းတဲ့ကိစ္စရပ်ဖြစ်ပါတယ်။နံပါတ်၂ချက်ကနိုင်ငံတကာပိတ်ဆို့အရေးယူမှုကိုပိုထိရောက်အောင်ဆောင်ရွက်ဖို့ဖြစ်ပါတယ်။အထက်တင်သွင်းမှုလိုမြန်မာပြည်သူများကိုထိခိုက်စေမဲ့အထွေထွေပိတ်ဆို့အရေးယူမှုမျိုးနေရာမှာစစ်ဆေးအုပ်ချုပ်သူတွေကိုပဲထိခိုက်စေမဲ့သူတို့စီးပွားရေးလုပ်ငန်းနဲ့ငွေကြေးပေးယူကိစ္စတွေကိုပြစ်မှတ်ထားတဲ့ပိတ်ဆို့အရေးယူတာတွေနဲ့အစားထိုးဖို့လိုပါတယ်။နံပါတ်၃ချက်ကထိရောက်နိုင်တဲ့ပိတ်ဆို့အရေးယူမှုတွေရဲ့ထိတ်ဆုံးမှာစီရင်နဲ့ဆက်လက်နဲ့ပြစီမယောင်းဝယ်ရေးတားမြစ်တဲ့အရေးယူမှုမျိုးထားရှိဖို့ဖြစ်ပါတယ်။နံပါတ်၄ချက်ကစစ်ဆေးအကောင်းဆုံးဘိုင်းအတိုင်းဝိုင်းမှာအထူးအကျိုးမြတ်ရှိတဲ့သဘာဝတရားစတာပြစီတွေအပေါ်ပိတ်ဆို့အရေးယူရေးနိုင်ငံရေးရာစဉ်းစားဖို့ဖြစ်ပါတယ်ဥပမာတွန့်တွက်ပစ္စည်းကြောင်းမြေရနာကျွန်းသစ်ရေနံနဲ့သဘာဝဓာတ်ဝင်ကိစ္စတွေဖြစ်ပါတယ်နံပါတ်5ချက်ကမြန်မာနိုင်ငံရဲ့ငွေကြေးပမာဏအများအပြားအသွင်းထုတ်အဆက်ဆံလုပ်တာတွေကိုကန့်သတ်အရေးယူတားမြစ်တဲ့ဗန္ဒာရေးတန်ခတ်မှုဟာစနစ်တကျပြတ်မှတ်ထားရင်ထိရောက်နိုင်တဲ့မူဝါဒဖြစ်ပါတယ်နံပါတ်6ချက်ကစစ်ဆေးအကောင်းဆုံးပိုင်းပုံကိုယ်တွေကိုနိုင်ငံခြားသွားလာခွင့်ပိတ်ပင်ကန့်သတ်တာဟာထိရောက်နိုင်တဲ့အရေးယူမှုမျိုးဖြစ်နိုင်ပါတယ်နံပါတ်9ချက်ကအထူးသဖြင့်တရုတ်နဲ့ထိုင်းအိန္ဒိယအိန္ဒိယနိုင်ငံတွေဟာမိမိစီးပွားရေးအကျိုးမြတ်အတွက်မြန်မာစစ်ဆေးအကိုပံ့ပိုးနေတဲ့နိုင်ငံတွေဖြစ်လို့မြန်မာနိုင်ငံပေါ်အထူးဝတ္တရားရှိနေပါတယ်စစ်ဆေးအပေါ်စိတ်သက်ရေးရာအရာပါပံ့ပိုးနေတဲ့အသွင်ပေါက်နေတဲ့အတွက်ဒီချက်ဟာတစ်ချိန်မှာမဟာအမားဖြစ်လာနိုင်ပါတယ်မြန်မာစစ်ဆေးအာဏာရှင်တွေဟာတခြားကမ္ဘာအာဏာရှင်တွေလိုပဲတနေ့မှအနည်းနဲ့အမြန်ဆိုသလိုကြဆုံးမှာအမှန်ဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်သူတွေကိုတစ္ဆာမဲ့ခဲ့တဲ့လူရက်ကတော့တမိုင်းမှာတွန်ကြန်ရဲ့မှာဖြစ်ပါတယ်တချိန်ကအာဏာရှင်တွေကိုထောက်ခံခဲ့ပြီလို့အမေရိကန်စံချီရေးစီးတဲ့တွေဒီကနေ့တောင်အမေရိကတိုက်ကလက်တင်အမေရိကနိုင်ငံတွေမှာဖြစ်နေသလိုမျိုးတမိုင်းတွင်ကြံရစ်ဖို့ရှိပါတယ်။နံပါတ်၈အချက်ကအနောက်နိုင်ငံတွေဟာမြန်မာစစ်ဆေးအကောင်းဆောင်တွေကိုဝေဖန်ရှုံချရမှာပြင်းထန်ပေမဲ့သူတို့အာဏာနဲ့လုံနိုင်တဲ့ကိစ္စတွေကိုကြတော့မလုံဆောင်ဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာအကျိုးအမြတ်ရနေတဲ့အလုပ်တွေကိုရုပ်သိမ်းပေးဖို့ဗန္ဒာရေးပိတ်ဆို့မှုတွေလုပ်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီနေရာမှာအိန္ဒိယတရုတ်ထိုင်းနိုင်ငံတွေကိုဖြောင်းပြဖို့ခက်တဲ့အတွက်လုံရကျက်တဲ့ကိစ္စဖြစ်မယ်လို့သူကဆိုပါတယ်။နံပါတ်9အချက်ကတော့အရေးကြီးဆုံးပါလို့မစ္စတာအမတီယာဆန်ကဆိုပါတယ်။မြန်မာပြည်သူတွေထဲမှာစိတ်သက်ကြတာမျှော်လင့်ချက်မဲ့တာတွေကကြီးစိုးနေတဲ့အတွက်ဒီအခြေအနေကိုအဆုံးသတ်ဖို့လိုပါတယ်။မိမိတို့တိုင်ဖွဲ့ဝင်နေတာဟာမြန်မာနိုင်ငံမှာဒီမိုကရေစီအစပြိုးနိုင်ဖို့ဖြစ်ပြီးစစ်ဆေးရစီကအသေးစားလျှော့ပေးမှုတွေရဖို့တောင်းဆိုနေတာမဟုတ်ဘူးဆိုတာကိုသတိထားဖို့လိုတယ်လို့ရေးသားထားပါတယ်။နောက်ဆုံးနံပါတ်10အချက်ကအနိုင်မခံအရှုံးမပေးစိတ်သက်နဲ့လာမယ့်စစ်ဆေးရလွန်အစိုးရတဲ့ဟာအတိတ်ကကိစ္စရပ်တွေကိုဘလို့ကင်တွယ်ရင်ဆိုင်မလဲဆိုတာကိုစပြီးစဉ်းစားရမှာဖြစ်ပါတယ်။မခံမရနိုင်လက်စားချေတယ်ဆိုတာမျိုးကိုမလုပ်သင့်ဘူးဆိုတာရှင်းပါတယ်။ဒါပေမဲ့အမှားဝင်ခံရင်လူချင်းချမ်းသာခွင့်ပေးတာမျိုးလုပ်သင့်ပါတယ်။တသက်သမားတော်မတိုက်ခိုက်တော့ဘူးဆိုရင်ထွက်ပေါက်ရှာစမြဲဖြစ်ပြီးချင်းချောက်အကြက်ကရင်တော့အဆိုးဆုံးအခြေအနေထိဆက်ခုခံတတ်တယ်ဆိုတာကိုတွက်ဆဖို့လိုတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ပြမစနစ်တကျထားတဲ့မူဝါဒတွေကိုစိတ်သက်မြဲမြဲနဲ့ကြောင်းကျိုးရှင်းရှင်းလင်းလင်းနဲ့ဆောင်ရွက်မှရဆိုရင်မြန်မာစစ်ဆေးအကောင်းဆောင်တွေအာနာယာဒူးတွေကနေမြန်မြန်ဆုတ်ခွာပေးဖို့ဆောင်ရွက်နိုင်မယ်လို့မမာတီယဆန်ကရေးသားထားပြီးအပြောင်းလဲဆိုတာဟာလည်းအများထင်ထားတာတဲ့ပို့ပြီးတော့မြန်လိုက်မယ်လို့ The Nation သတင်းစာမှာ